Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင်2019ခုနှစ်နိုဝင်ဘာလ22ရက်ဗုဒ္ဓဟူးနေ့ညနေခင်း VOA စီစဉ်နေကိုအမေရိကန်ပြည်အောင်စုမျိုးတော်ဝါရှင်တန် DC ကနေ6နိုင်ခွဲကနေ9နိုင်ထိလိုင်းဒိုမီတာ19.25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်မအီသန်စမဒီညနေခင်းတွေစီစဉ်နေကိုတင်ဆက်ပေးသွားမှာပ
ါကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့ဇင်ဘာဝေနိုင်ငံမှာသမ္မတအဖြစ်ဒုသမ္မတဟောင်းတောက်ချန်နေမှာကျန်းသစ္စာကျင်းစုတာဝန်ယူမဲ့အကြောင်းနိုင်ငံပိုင်သတင်းဌာနကကြေညာလိုက်ပါတယ်။ဆေးရုံမှုတွေကျွလွန်မှုနဲ့ဘော့စနီးယားဆပ်တပ်ဖွဲ့ခေါင်းဆောင်ရာတူမလာရစ်ကိုနယ်သာလန်နိုင်ငံတဟိတ်မျိုးကကုလသမဂ္ဂခုံရုံးကဒီကနေ့ပဲတရချွန်းစင်ကျချလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့မတ်တင်ကြီးထိုင်နေတူကြေညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှတော့တာရှင်နေနားဆင်ကြရမယ်။ဒီမှာ American အစင်လာအရာကျေးဇူးတော်နေ့ Thanksgiving အထိမ်းအမှတ်နဲ့ကျက်စင်လွှတ်တဲ့အခမ်းအနားမှာတော့
Drumstick You are hereby pardoned.
မြန်မာသမ္မတ Trump ကအခုလိုပြောပြီးတော့ကျက်စင်ကိုဘေးမဲ့လွတ်ပေးလိုက်တာနဲ့ပတ်သက်ပြီးတော့မကြာခင်မှာပြည်စုံနာဆင်ကြားမှာပါ။ဒါအပြင်မြန်မာနိုင်ငံရခိုင်အရေး UNHCR ကုလမဟာမင်းကြီးကရခိုင်ပြည်နယ်မှာမြန်ခိုင်ပြည်နယ်နဲ့ပတ်သက်ပြီးတော့ပြောကြားသွားတဲ့အကြောင်းပြင်ရခိုင်ပြည်နယ်မှာဒီတစ်ပတ်အတွင်းထဲမှာပဲစိတ်ကြွဆေးပြားနှစ်သန်းနီးပါးဖမ်းမိတဲ့တဲ့ရင်ပြင်ဝါရှင်တန် DC မြို့တော်မှာအသင်းဖွဲ့လိုက်တဲ့ပြတိုက်အကြောင်းကိုလည်းဒီညနေမှာနားဆင်ကြားဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်တဲ့တဲ့ရင်တွေကိုကိုအောင်လင်ဦးနဲ့မတ်တင်ကြီးထိုက်တို့ကကြီးညာပေးသွားမှာပါ။
စင်မဝင်းနိုင်ငံနှစ်ပေါင်းများစွာအုပ်ချုပ်ခဲ့တဲ့ရောဘတ်မူဂါဘီသမ္မတရာထူးကနှုတ်ထွက်သွားပြီးတဲ့နောက်သမ္မတအသစ်ဖြစ်ဒုသမ္မတဟောင်းအမ်မဆန်မနန်ကာကတောက်ချန်နေမှာကျန်းသစ္စာကျင်းစုတာဝန်ယူမယ်အကြောင်းနိုင်ငံပိုင်သတင်းဌာနကကြေညာလိုက်ပါတယ်ဒုသမ္မတဟောင်းဇင်ဘာဝေကိုပြန်လာဖို့ရှိနေချိန်မှာပဲသမ္မတအသစ်ဖြစ်တာဝန်ယူမယ်တဲ့ရင်ကိုဒီကနေ့ပဲထုတ်ပြန်လိုက်တာဖြစ်ပါတယ်ဒုသမ္မတဟောင်းမနန်ကာကမူဂါဘီရာထူးကနေဖိရှားခံခဲ့ရပြီးတဲ့နောက်နိုဝင်ဘာလ6ရက်နေ့မှာပဲတိုက်ပွဲကနေရုတ်တရက်ထွက်ခွာသွားခဲ့တာပါမူဂါဘီသမ္မတရာထူးကနေနှုတ်ထွက်ချောင်းကြေညာချက်ကိုလွတ်တော်အုပ်ထားကမနေ့တုန်းကဖတ်ပြခဲ့ပြီးတဲ့နောက်မှာတော့မြို့တော်ဟာရီကလမ်းနေပေါ်မှာကောင်းနေတီကကြခုံညာနဲ့လူတွေအောင်ပွဲခံခဲ့ကြပါတယ်နှစ်ပေါင်း38နှစ်ကြာတိုင်းပြည်ကိုအုပ်ချုပ်ခဲ့တဲ့မူဂါဘီကိုအရေးယူဖို့လွတ်တော်ကပြင်ဆင်ခဲ့ပြီးနောက်မှာကြခင်မှာပဲမူဂါဘီရာထူးကနှုတ်ထွက်ချောင်းကြေညာချက်ကိုလွတ်တော်အုပ်ထားဂျေကိုမွန်တန်တာကဖတ်ပြခဲ့တာပါခြေခံဥပဒေပါပြဋ္ဌာန်းချက်နဲ့အညီရာထူးကနှုတ်ထွက်လိုက်ကြောင်းဖော်ပြထားတဲ့စာနဲ့ပတ်သက်လို့မူဂါဘီကိုယ်တိုင်နဲ့သူ့ယုံကအတိအပြုပြောဆတာမျိုးမရှိသလိုညှင်းဆန်တာမျိုးလည်းမရှိပါဘူး။အသက်63နှစ်အရွယ်ရှိနေပြီဖြစ်တဲ့မူဂါဘီဟာဇင်ဘာဝေနိုင်ငံဗြိတိသျှလက်အောက်ကလွတ်လပ်ရေးရခဲ့တဲ့1980ပြည်နှစ်ကစလို့သမ္မတဖြစ်အုပ်ချုပ်လာခဲ့တာပါ။သူ့နိုင်ငံရေးတက်တန်းတစ်လျှောက်နိုင်ငံရေးတိုက်ခိုက်နေပေါ်ရိုင်းတဲ့နှိပ်စက်မှုတွေတပ်ဖြတ်မှုတွေလို့လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တယ်လို့လည်းမကြာခဏဆွဆွဲခံခဲ့ရပါတယ်။2000ပြည့်နှစ်မှာတော့မူဂါဘီကိုထောက်ခံသူတွေကဇင်ဘာဝေနိုင်ငံမှာလူမျိုးတွေပိုင်ဆိုင်တဲ့မြေတွေကိုသိမ်းယူခဲ့တဲ့အတွက်အနောက်နိုင်ငံတွေကပိတ်ဆို့တံခတ်မှုတွေချမှတ်တာလည်းခံခဲ့ရပူပါတယ်
။ကုလသမဂ္ဂရဲ့ဆီးရီးယားငြိမ်းချမ်းရေးဆွေးနွေးပွဲကိုနောက်သတင်းပတ်မှာအသစ်တကျော်ပြန်လည်ကျင်းပဖို့ရှိနေချိန်မှာပဲပိုပြီးညင်ညွတ်တဲ့အင်အားတရအဖြစ်ဖွင့်နိုင်ဖို့ရည်ရွယ်ပြီးဆီးရီးယားအထိုက်အခံကိုယ်စားလှယ်တွေဆော်ဒီအာရေဗျနိုင်ငံမှာဒီကနေ့ဗုဒ္ဓဟူးနေ့တွေ့ဆုံကြသလိုပရိပခပေါ်မှာဩဇာညောင်းကြတဲ့ပြည်ပနိုင်ငံတချို့လဲရုရှားနိုင်ငံမှာတီးတန့်ဆွေးနွေးနေကြပါတယ်။ဆီးရီးယားနိုင်ငံတွေ2011ခုနှစ်တိုက်ပွဲတွေစတင်ခဲ့ချိန်ကတည်းကသမ္မတဘာရှာလ်အယ်အာဆတ်ကိုဆက်ကျင်တိုက်ခိုက်နေတဲ့တပ်ဖွဲ့တွေအတွင်းသဘောထားကွဲပြားမှုတွေကြားကနေပဲအဖွဲ့အစည်းတစ်ခုအောက်မှာအလုံးစုစည်းနိုင်အောင်အကြိမ်ကြိမ်ဆွေးနွေးခဲ့ကြပေမဲ့လည်းအတိုက်ခံအဖွဲ့တွေကတော့အကွဲကွဲအပြားပြားဖြစ်နေပါတယ်။ဆော်ဒီအာရေဗျနိုင်ငံမြို့တော်ရီယက်ကဆွေးနွေးပွဲအဖွဲ့မှာတော့ဆီးရီးယားဆန်ရကုလသမဂ္ဂအထူးကိုယ်စားလှယ်စတက်ဖန်တီမစ်စတူရာကလာမယ့်နိုဝင်ဘာလ28ရက်နေ့ဂျီနီဗာမှာလုပ်မယ့်ဆွေးနွေးပွဲမှာပိုပြီးခိုင်မာညီညွတ်တဲ့အတိုက်အခံကိုစားပြုမှုလိုအပ်တယ်လို့ပြောဆိုသွားပါတယ်။ဆီးရီးယားစစ်အဆုံးသတ်ရေးကုလသမဂ္ဂဂျာဝင်ဆောက်ရွက်ပေးနေတဲ့ဆွေးနွေးပွဲတွေကအချိန်ချင်းမအောင်မမြင်ဖြစ်နေပြီးစစ်ကြောင်အ ਨੇ ဆုံးလူပေါင်း4သိန်းသေဆုံးပြီးဆီးရီးယားပြည်သူ73သန်းတို့ကတော့လူသားချင်းစာနာထောက်ထားမှုဆိုင်ရာအထောက်အကူတွေလိုအပ်နေကြပါတယ်။ဒီပြဿနာကိုဖြေရှင်းနိုင်ရေးအပိတန်နီလန်တစ်ခုရဖို့အချိန်သိပ်မကျန်တော့ဘူးလို့လည်းဆီးရီးယားဆန်ရကုလအထူးကိုယ်စားလှယ်ကပြောပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီဘက်ကတော့တနိုင်ငံလုံးအဖြစ်အခက်ရက်စဲရေးအခြေခံဥပဒေသင့်တဲ့ရွေးကောက်ပွဲတွေအပါအဝင်ဆီးရီးယားပြည်သူတွေရဲ့ဥဆောင်မှုပါဝင်ရမယ်ဆိုတဲ့နိုင်ငံရေးလုပ်ငန်းစဉ်အစီအစဉ်ကိုထောက်ခံထားပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့လည်းမနေ့အင်္ဂါနေ့ကတယ်လီဖုန်းဆက်ဆွေးနွေးတာမှာကုလရဲ့ဆီးရီးယားလုပ်ငန်းစဉ်ကိုထောက်ခံကြောင်းပြောဆိုထားပါတယ်ရှင်။
ယူဂိုစလာဗီးယားနိုင်ငံမှာပြိုကောက်ခင်1990ပြည့်လွန်နှစ်တွေအတွင်းလက်နက်ကင်ဘရစ်ကတ်တွေမှာဆေးရဆွေးမှုတွေကျူးလွန်မှုတွေအတွက်ဘော့စနီးယားဆပ်တပ်ဖွဲ့ခေါင်းဆောင်ရာကူမလာဒစ်ကိုနယ်သာလန်နိုင်ငံသားဟိတ်မျိုးကကုလသမဂ္ဂရဲ့ယူဂိုစလာဗီးယားဆိုင်ရာဆေးရဆွေးခုံရုံးကဒီကနေ့ပဲတတိယကျောင်းစီရင်ချက်လိုက်ပါတယ်ပြပရေးယူရာတွေတုတ်တင်ရှင်းလင်းမှုတွေတပ်ဖြတ်မှုတွေနေရက်ကနှင်ထုတ်တာတွေအရက်သားတွေပေါ်ဥပဒေမဲ့တက်ခတ်မှုတွေပါဝင်စွဲချက်ပေါင်း17ခုနဲ့10ခုအတွက်ပြည့်ရှိကြောင်းတရားရုံးကဆုံးဖြတ်လိုက်တာပါလူမျိုးရုံးတပ်ဖြတ်မှုတုတ်တင်ရှင်းလင်းမှုတွေပါဝင်လူသားတွေပေါ်ကျူးလွန်တဲ့အကြီးအကျယ်ဆုံးရာဇဝတ်မှုတွေထဲမှာပါဝင်ခဲ့တဲ့အကြောင်းလဲစီရင်ချက်ကိုဖတ်ကြားရမှာတရားသူကြီးအယ်လ်ဆွန်အိုရီကပြောဆိုလိုက်ပါတယ်စစ်ကောင်းဆောင်ဟောင်းမလာဒီရှာဆာရီနီကာမျိုးကဘော့စနီးယားမုစလင်တွေကိုဖျက်ဆီးဖို့ရည်ရွယ်ကြောင်းနဲ့ဆာရီဘိုမျိုးမှာလည်းဘုံကျဲတက်ခတ်မှုတွေလက်ပြောင်သဏ္ဍာန်သမားတွေရဲ့ပြစ်ခတ်တပ်ဖြတ်မှုတွေနဲ့ထိတ်လန့်ကြောက်ရွံ့အောင်အယက်သားတွေတေဆုံးအောင်ကိုယ်တိုင်ညွှန်ကြားခဲ့ကြောင်းလဲခုံရုံးကဆုံးဖြတ်ခဲ့တာပါဘော့စနီးယားဆပ်လူမျိုးတွေနဲ့သမ္မတနိုင်ငံတော်ထူထောင်မှုကြိုးပမ်းလိုတဲ့သဘောထားတွေကိုလည်းတရားရုံးကရည်ညွှန်းပြောဆိုသွားပါတယ်အသက်85နှစ်ရှိနေပြီဖြစ်တဲ့မလာဒစ်ဒီကနေ့တရားခွင်ကိုရောက်လာပြီမလဲစီရင်ချက်ချမှတ်ချိန်မှာတော့သက်ဆင်ခန်းကိုသွားဖို့ခွင့်တောင်းခဲ့တာကြောင့်တရားသူကြီးက5မိနစ်အချိန်ပေးခဲ့ပြီမလဲ45မိနစ်ထိကြာမြင့်ခဲ့တာပါတရားခွင်ပြန်ဆတဲ့အချိန်မှာလည်းအကျိုးဆောင်ရှိနေကသူ့အမှုတွေဟာစိုးရင်ရလာအောင်တွတ်တူးနေကြောင်းပြောဆိုခဲ့ပြီးစီရင်ချက်ကိုစစ်မှတ်ဖတ်ဖို့ဓမ္မဘုံရင်လည်းအစိုးမိုင်းကိုကြော်ဖတ်ဖို့ထိတောင်းဆိုခဲ့ပါတယ်ဒါပေမဲ့လည်းတရားသူကြီးကတော့အစီအစဉ်နဲ့ဆောင်ရွက်အကြောင်းပြောဆိုခဲ့ရကဒေါသပေါက်ကွဲခဲ့တဲ့မလာဒစ်ကိုတော့တရားခွင်ကနေခေါ်ထုတ်သွားဖို့လည်းတရားသူကြီးကအမိန်ပေးခဲ့ရပါတယ်
အမေရိကန်ပြည်တော်စုနယူးယောက်မြို့မှာလူသေဆုံးဒဏ်ရာရရှိခဲ့တဲ့အကြမ်းဖက်ဝါဒဆွဲတိုက်ခိုက်ခဲ့သူလို့ဆွဆွဲခံထားတဲ့ဆေဖိုလိုဆိုင်ပေါ့ကိုပြည်တော်စုတရားရုံးတစ်ခုကနေအမှု22ခုနဲ့ဆွဲချက်တင်လိုက်ပါတယ်။ဆိုင်ပေါ့ကပြီးခဲ့တဲ့လကအငှားကုန်တင်ကားနဲ့စပိန်စီလမ်းပေါ်ကိုဝင်တိုက်ခဲ့တာကြောင့်လူ10ဦးသေဆုံးပြီးလူပေါင်းတဒါဇင်ဒဏ်ရာရခဲ့ပါတယ်။လူသတ်မှု၈မှုလူသတ်ဖို့ကြံစီမှု၁၂မှုနဲ့အစွန်းရောင် IS အဖွဲ့ကိုထောက်ပံ့မှုထောက်ပံ့ဖို့ကြံစီမှုနောက်လူသေးဆုံးစေခဲ့တဲ့ကားတိုက်မှုတွေနဲ့မနစ်အင်္ဂါနေ့မှာသူ့ကိုဆွဲချက်တင်တာပါဥစ်ဘက်ကစ္စတန်နိုင်ငံကနေရွှေ့ပြောင်းချေချသူစိုက်ပေါ့ကိုတော့ရဲတပ်ဖွဲ့ဝင်တဦးကတနက်နေ့ပြစ်ခတ်ခဲ့ပြီးတဲ့နောက်ဆေးရုံတင်ခဲ့ရပါတယ်နယူးယောက်မြို့မှာ2021ခုနှစ်စက်တင်ဘာလ17ရက်နေ့အကြမ်းဖက်ဝါဒဆွဲတိုက်ခိုက်ခံရမှုနောက်ပိုင်းအသေးအပြောက်အများဆုံးဖြစ်တဲ့ကုန်တင်ကားနဲ့တိုက်ခိုက်မှုကသူတို့လက်ချက်ဖြစ်တယ်လို့အစ္စလာမ်ရဲ့အစိုးရ IS အဖွဲ့ကပြောဆိုထားပါတယ်ရှင
် VOA မြန်မာအံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6:00ခွဲကနေ9:00အထိလိုင်းဒိုမီတာ18 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တံမြန်မာပိုင်းစီစဉ်ရဲ့ပေါ်ထူးနေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်လက်ဗနွန်သမ္မတမက်ကယ်အရွန်ရဲ့မြစ်တရက်ခန့်ချက်အရယာရုကနှုတ်ထွက်မဲ့စီစဉ်ကိုစိုင်းငံ့ထားလိုက်တဲ့အကြောင်းဝန်ကြီးချုပ်ဆိုက်ထရီကဒီကနေ့ပဲပြောဆိုလိုက်ပါတယ်သမ္မတနဲ့တိုင်ပင်ဆွေးနွေးမှုတွေလုပ်နိုင်မှုအချိန်ပိုရနိုင်အောင်ရည်ရွယ်ပြီးစိုင်းငံ့မှုဆုံးဖြတ်လိုက်တာဖြစ်ကြောင်းလက်ဗနွန်လွတ်လပ်ရေးနေ့အဖြစ်ဘရင်းမျိုးကစီးပြခန်းထားတွေပြီးဒင်းနောက်တွေကိုဝန်ကြီးချုပ်ကပြောဆိုလိုက်တာပါဒီလာဇမ်းမိုင်းမှာပဲ Saudi Arabia နိုင်ငံမှာရောက်ရှိနေစဉ်ယာရုကထွက်မဲ့အကြောင်းလက်ဗနွန်ဝန်ကြီးချုပ်ကကြေညာလိုက်ရာကနိုင်ငံရေးအရာရှုပ်ထွေးမှုတွေပေါ်ပေါက်ခဲ့တယ်လို့ Saudi နိုင်ငံမှာဆက်လက်နေထိုင်နေတဲ့ထရီဟာထင်းထင်းခံနေရတယ်လို့လည်းအတိမပြည့်နိုင်တဲ့သတင်းတွေထွက်ပေါ်လာခဲ့ပါတယ်။လက်ဗနွန်သမ္မတကတော့ဝန်ကြီးချုပ်နဲ့လူကိုယ်တိုင်မတွေ့ရမချင်းနှုတ်ထွက်မှုကိုလက်ခံမှာမဟုတ်တဲ့အကြောင်းပြောဆိုထားပါတယ်။ဝန်ကြီးချုပ်ဟာရီကတော့ပြင်သစ်နဲ့အီဂျစ်နိုင်ငံတွေကိုတွားရောက်ခဲ့ပြီးတဲ့နောက်မနစ်ညကပဲလက်ဗနွန်နိုင်ငံကိုပြန်လည်ရောက်ရှိလာခဲ့တာပါ။ယာရုကနေနှုတ်ထွက်တဲ့အကြောင်းဆော်ယူနိုင်ငံကနေကြီးညာခဲ့ချိန်မှာတော့အာရဗ်နိုင်ငံတွေကြားသွေးခွဲအောင်ဖန်တီးနေတယ်ဆိုပြီးအီရန်နိုင်ငံနဲ့ဟက်ဆူလာအဖွဲ့တို့ကိုပြစ်တင်ရှုတ်ချခဲ့လို့လောက်ကျန်ခံရမှာဆိုရင်ကြောင့်လေဝန်ကြီးချုပ်ဟာရီကပြောဆိုခဲ့ပါတယ်ဝန်ကြီးချုပ်ရဲ့ဖခင်လည်းဖြစ်လက်ဗနွန်ဝန်ကြီးချုပ်ဟောင်းလည်းဖြစ်ခဲ့တဲ့ရာဖစ်ဟာရီကတော့2005ခုနှစ်ကဘုံခွဲတက်ခတ်မှုအတွင်းသေဆုံးခဲ့ရတာပါ
လိမ်ပိုင်းဆိုင်ရာမတော်တရားပြုမှုခဲ့တယ်လို့ဆွဆွဲခံထားရတဲ့ American Republican အထက်လွှတ်တော်ကိုယ်စားလှယ်လောင်း Raimo ကိုတမန်တော်နဲ့ Trump ကအခုတော့လက်တင်ခံတဲ့ပုံစံမျိုးပြောဆိုလာပါတယ်။အမျိုးသမီးတချို့ကသူတို့ဆဲကျော်သက်အရွယ်လွန်ခဲ့တဲ့ဆဲဆွနှစ်တည်းတုန်းကအထက်လွှတ်တော်ကိုယ်စားလှယ်လောင်း Raimo ကလိမ်ပိုင်းဆိုင်ရာမတော်မတရားကျူးလွန်ခဲ့တယ်လို့ဆွဆွဲကြတာပါ။အဲ့ဒီအချိန်ကအထက်လွှတ်တော်ကိုယ်စားလှယ်လောင်း Raimo ကအသက်30ကျော်အရွယ်ဖြစ်တယ်လို့လည်းသူတို့ကပြောပါတယ်။မစ္စတာမိုးဘက်ကဆွဆွဲချက်တွေကိုညှင်းဆို့ထားပြီးသူ့ရဲ့ပြောဆိုချက်ကိုလည်းနားထောင်မှာဖြစ်တယ်လို့သမရကပြောတာပါအထက်လွှတ်တော်ကိုစလဲလောင်းရိုင်မိုးဆွဆွဲခံရတဲ့ကိစ္စပေါ်သမရထရန့်က12ရက်ကြာရင်ငုံနှုတ်ပိတ်နေခဲ့ပြီးကျေးဇူးတော်နေအားလိုက်ရဲ့အတွက်မနေ့အင်္ဂါနေ့ကဖလော်ရီဒါပြည်နယ်ကဒူဘိုင်အပန်းဖြေအင်အားကိုမသွားခင်မှာမှတ်ချက်ပေးပြောဆိုခဲ့တာဖြစ်ပါတယ်ရှင်
ခုနှစ်နီးပါးကြာစီးရီးယားပြည်တွင်းစစ်ကိုငြင်းငြင်းချင်းချင်းနဲ့ဖြစ်ရှင်းနိုင်ရေးကုလသမဂ္ဂရဲ့ကြိုးပမ်းမှုတွေကိုအားပေးသွားဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့သဘောတူလိုက်ကြပါတယ်။အရှေ့လေပိုင်းနဲ့အာရှလေပိုင်းဒေသတွေမှာအကြမ်းဖက်ဝါဒတိုက်ဖြစ်ရေးအရေးကြီးတဲ့အကြောင်းနဲ့ ISအဲကိရာတာလီဘန်နဲ့တခြားအကြမ်းဖက်အဖွဲ့အစည်းတွေကိုချေမှုန်းရမှာနောက်ထပ်ပူးပေါင်းဆောင်ရွက်နိုင်မယ့်နည်းလမ်းတွေကိုရှာဖွေသွားဖို့သဘောတူညီမှုရရှိခဲ့ကြောင်းလည်းအမေရိကန်သမ္မတအင်ပီရိုကပြောဆိုထားပါတယ်။လူပေါင်း၄သိန်းကျော်သေဆုံးခဲ့ပြီးဖြစ်တဲ့ဆီးရီးယားပြည်တွင်းစစ်နဲ့ပတ်သက်လို့နိုင်ငံရေးအရာဖြေရှင်းနိုင်မှုဆီးရီးယားသမ္မတဘရှာအာဆတ်နဲ့သမ္မတပူတင်တို့ရုရှားနိုင်ငံမှာဆွေးနွေးခဲ့ပြီးနောက်တစ်နေ့မှာပဲအမေရိကန်သမ္မတထရန့်ရုရှားသမ္မတနဲ့တယ်လီဖုန်းဆက်စကားပြောဆိုခဲ့တာပါ။ဆီးရီးယားညဉ့်ညံ့ရေးအတွက်ရုရှားနိုင်ငံရဲ့အဆိုပြုချက်နဲ့ပတ်သက်လို့ပင်လယ်နဲ့အပန်းဖြေမြို့ဖြစ်တဲ့ဆိုချီမြို့မှာသမ္မတပူတင်နဲ့ဆွေးနွေးဖို့ဆီးရီးယားသမ္မတကိုဖိတ်ကြားခဲ့တာဖြစ်ကြောင်းလည်းရုရှားအစိုးရကမနေ့တုန်းကပဲပြောဆိုထားပါတယ်။
ဥပါအငှားကားကုမ္ပဏီကနေဖောက်တယ်တွေနဲ့ကာသမား58တန်းရဲ့ပုပ်ကိုရည်အချက်အလက်တွေပြီးခဲ့တဲ့နှစ်ကဖောက်ထွင်းခိုးယူခံရမှုကိုလျှို့ဝှက်ထားဖို့အတွက်အင်တာနက်ဖောက်ထွင်းသူဟက်ကာတွေကိုဒေါ်လာ3,000,000ပေးခဲ့တဲ့အကြောင်းမနေ့အင်္ဂါနေ့မှာကုမ္ပဏီကပြောဆိုလိုက်ပါတယ်။ဒီဖြစ်ရပ်ကိုဖုံးကွယ်ခဲ့မှုကိုရှာဖွေတွေ့ရှိခဲ့ပြီးနောက်မှာတော့ဖောက်ထွင်းခိုးယူခံရမှုအတွက်တာဝန်ရှိတဲ့ဝန်ထမ်းတို့ကိုအလုပ်ထုတ်ပစ်လိုက်တယ်လို့ပြီးခဲ့တဲ့ဩဂုတ်လကမှဥပါရဲ့အမှုဆောင်အရာရှိချုပ်အဖြစ်တာဝန်ယူခဲ့တဲ့ဒါရာခိုစရိုရှာဟီကပြောပါတယ်။ပုဂ္ဂိုလ်ရေးချက်လက်ပေါက်ကြားမှုက2016ခုနှစ်အောက်တိုဘာလကဖြစ်ခဲ့ပြီးသူ့အနေနဲ့တော့မကြာခင်ကမှတိခဲ့တာလို့လည်းပြောပါတယ်။အချက်လက်တွေခိုးယူခံခဲ့ရတဲ့အထက်ကဘာတလွားကဥပါအငှားကားစီးနှင်းချသူတွေရဲ့နာမည်အီးမေးလ်လိပ်စာလက်ကင်ဖုန်းနံပါတ်တွေနောက်ဥပါကားမောင်းသမားတွေရဲ့နာမည်တွေနဲ့ကားမောင်းလိုင်စင်နံပါတ်တွေပါသွားတယ်လို့လည်းပြောဆိုထားပါတယ်ရှင
်။ကွာလွန်ဦးနဲ့မတ်တင်ကြီးထိုက်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါ။အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်။အရင်ဆုံးတော့ဒီမကြခင်မှာကြာရောက်မဲ့ American ပြည်အောင်စုရဲ့ကျေးဇူးတော်နေ့ Thanksgiving နေ့နဲ့ပတ်သက်ပြီးတော့တင်ဆက်ပေးကြပါမယ်။ဒီကျေးဇူးတော်နေ့အပန်းဖြေအားလည်းရဲ့မထွက်ခွာခင်မှာပဲ American သမ္မတ Donald Trump မှာဆိုရင်သမ္မတအဆက်ဆက်လက်ထက်အစဉ်အလာတစ်ခုဖြစ်တဲ့ဂျက်ဆင်ဘေးမဲ့လှုပ်ပွဲကိုတက်ရောက်ခဲ့ပါတယ်။နှင်းစီဥယျာဉ်မှာကျင်းပတဲ့ဒီအခမ်းအနားအကြောင်းအင်ပီရိုဆိုင်ယာ VOA သတင်းတောက် Steve Harman ပေးပို့တဲ့သတင်းကိုကိုအောင်အောင်ကပြောပြပေးပါလိမ့်မယ်။
သမ္မတဒေါ်နယ်ထရမ့်ရဲ့ကျက်စင်ဘေးမဲ့လှုပ်ပွဲအခမ်းအနားကိုမပို့ဆောင်မီမှာ Wishbone နဲ့ Drumstick ကျက်စင်နှကောင်ကိုအဆင့်မြင့်ဟိုတယ်မှာထားရှိခဲ့တယ်လို့ National Turkey Federation အသင်းကြီးကကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းမှာလည်းပြသခဲ့ပါရယ် Minnesota ပြည်နယ်က6လသားအရွယ်ကျက်စင်နှကောင်တွေကတကောင်ကို Twitter လူမှုကွန်ရက်ကနေတဆင့်လူပေါင်း4,000ကမဲပေးရွေးချယ်ခဲ့ပြီးအဲ့ဒီရွေးချယ်ခံရတဲ့ကျက်စင်ကိုသမ္မတထရမ့်ကအခမ်းအနားနဲ့ဘေးမဲ့လှုပ်ပေးလိုက်တာပ
ါ DrumstickYou are here by
Drumstick ကိုလူငင်းချမ်းသာခွင့်ပေးလိုက်ပါပြီ
။လူငယ်တဲ့နှစ်တရာကျော်ကလေးကကျက်စင်တွေကိုကျေးဇူးတော်နဲ့မတိုင်ခင်မှာအင်ပီရိုကိုအခမ်းအနားနဲ့ပို့ဆောင်ခဲ့တာဖြစ်ပြီးအများအပြားအဲ့ဒီကျက်စင်တွေကိုကျေးဇူးတော်နဲ့စားတောက်ပွဲတွေမှာချက်ပြုတ်စားတောက်ကြပါရယ်။ဒါပေမဲ့လည်း1963ခုနှစ်သမ္မတ John F. Kennedy လက်ထက်မှာလက်ဆောင်ပေးပို့တဲ့ကျက်စင်တကောင်ရဲ့လေပင်းမှာချိတ်ဆွဲထားတဲ့စားကောင်းပါစေသမ္မတကြီးဆိုတဲ့စာတန်းကိုတွေ့ရှိလိုက်ချိန်မှာသမ္မတ Kennedy ကဒီတကောင်ကိုတော့ဘေးမဲ့ပေးလိုက်ပါဆိုပြီးပြောခဲ့ပါရယ်။အဲ့ဒီနောက်တော့ကျက်စင်တွေဘေးမဲ့ပေးခဲ့တာဟာသမ္မတရဲ့ထုံးတမ်းစင်လာတစ်ခုလို့ဖြစ်လာခဲ့ပြီး1989ခုနှစ်သမ္မတ George H.W. Bush လက်ထက်မှာနှစ်စဉ်ကျင်းပတဲ့တရားဝင်အခမ်းအနားအဖြစ်နဲ့သတ်မှတ်ခဲ့တာပါ။လူငယ်တဲ့နှစ်သမ္မတ Barack Obama လက်ထက်တုန်းကလည်းထိတာနဲ့ Todd Jackson နှစ်ကောင်ကိုဘေးမဲ့ပေးခဲ့တာနဲ့ပတ်သက်လို့ Trump ကအခုလိုပြောပါရယ
်။ As many of you know, I have been very
အလုံးသိတဲ့အတိုင်းပါပဲ။အရင်သမ္မတရဲ့အမိန့်ကြေညာချက်တွေကိုကျွန်တော်လက်ထက်မှာအကြီးအကျယ်ဖျက်သိမ်းခဲ့ပါရယ်။ဒါပေမဲ့လည်းအင်ပီရိုအကြံပေးအဖွဲ့ကထိတာနဲ့ Todd Jackson နှစ်ကောင်ဘေးမဲ့ပေးထားတဲ့အပေါ်ဘယ်လိုနည်းနဲ့မှပယ်ဖြစ်လို့မရဘူးလို့ပြောထားပါတယ်။ဒါကြောင့်ပြန်မပြင်တော့ဘူးဆိုတော့ထေတာနဲ့ထော့တို့ငင်းငင်းငင်းငင်းနေနိုင်ပါပြီ
။ Drumstick ကိုအခမ်းအနားနဲ့အခုလိုဘေးမဲ့လှုပ်ပေးလိုက်သလိုပဲ Wishbone ကိုလည်းဘေးမဲ့ပေးပါတယ်။သမ္မတဥပမာဘေးမဲ့ပေးခဲ့တဲ့ကျက်စင်နှစ်ကောင်ထားရှိရာ Virginia နည်းပညာတက္ကသိုလ်က Gobler Rest မှာအဲ့ဒီကျက်စင်နှစ်ကောင်ကိုလည်းထားရှိသွားမှာပါခင်ဗျာ
။ Gone တက်ဆက်ပေးခဲ့တာဖြစ်ပါတယ်။ခုတစ်ခါမှာတော့မြန်မာနိုင်ငံရခိုင်ရေး UNHCR ကုလမဟာမင်းကြီးပြောကြားချက်နဲ့ပတ်သက်တဲ့သတင်းကိုတင်ဆက်ပေးစီပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကအကြမ်းဖက်မှုတွေကြောင့်အင်းနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးလာတဲ့ရိုဟင်ဂျာမူဆလင်ဒုက္ခသည်တွေဟာသူတို့ကြုံတွေ့ခဲ့ရတဲ့ထိတ်လန့်တုန်လှုပ်စရာအကြမ်းဖက်မှုတွေကြောင့်စိတ်ဒဏ်ရာခံစားနေကြရပြီးတော့အသက်ရှင်တန်ခွင့်ရဖို့ရုန်းကန်စ조사နေကြရတယ်လို့ UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီကပြောပါတယ်။ဒီဒုက္ခသည်တွေအတွက်အကူအညီတွေအကြီးအကျယ်လိုအပ်နေတဲ့အကြောင်းမဟာမင်းကြီးဂရန်ဒီကပြောလိုက်တာပါ။မက်ခင်ဘီထွေကအပြည့်စုံကိုပြောပြပေးပါလိမ့်မယ်။
ရခိုင်ပြည်နယ်မြောက်ပိုင်းမှာတကြောပြန်ပြန်လည်ဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေနဲ့လုံခြုံရေးတပ်ဖွဲ့တွေရဲ့နေမြေရှင်းလင်းမှုတွေကြောင့်အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံတဲကိုထွက်ပြေးခဲ့ရတဲ့ရိုဟင်ဂျာဒုက္ခသည်တွေအရေးနဲ့ပတ်သက်လို့စိုးရိမ်စရာအခြေအနေတွေအများအပြားရှိနေတယ်လို့ UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖီလီပိုဂရန်ဒီကပြောပါတယ်ဒုက္ခသည်တွေအနေနဲ့သူတို့ကြုံတွေ့ခဲ့ရတဲ့အကြမ်းဖက်အဖြစ်ဆိုးကြီးတွေကြောင့်စိတ်ပိုင်းဆိုင်ရာထိခိုက်ခံစားနေရတယ်ဆိုတာကိုသူကိုယ်တိုင်တွေ့ခဲ့ရတယ်လို့ UNHCR မဟာမင်းကြီး Grandy ကပြောပါတယ
် You know you almost felt that there was no emotion left everything had been drained by this violence this is such a symptom of trauma in my opinion
အခုမှတုံ့ပြန်နိုင်စွမ်းမရှိတော့အောင်ပြိနေခံတက်တက်ဖြစ်နေတဲ့သူတွေကိုကျွန်တော်တွေ့ခဲ့ပါတယ်အကြမ်းဖက်မှုတွေကြောင့်အရာရာဆုံးရှုံးခဲ့ရပြီးဘာခံစားချက်မှမရှိတော့တဲ့ပုံစံမျိုးတွေ့နိုင်ပါတယ်ဒါကသူတို့ကြုံတွေ့ခဲ့ရတဲ့တုံ့လှုပ်ချောက်ချားစရာအဖြစ်ဆိုးတွေကြောင့်စိတ်ဓာတ်ရတင့်နေတဲ့လက္ခဏာလို့ကျွန်တော်ထင်ပါတယ်ဒီလိုအခြေအနေမျိုးကိုဗဟိုအာဖရိကဒေသမှာ1990ပြည့်နှစ်လွန်တွေတုန်းကကျွန်တော်တို့တွေ့ခဲ့ရပူးပါတယ်ဒီလိုစိတ်ဓာတ်ရတင့်တဲ့အခြေအနေမျိုးမတွေ့ရတာအတော်ကြာနေပါပြီ
ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖီလီပိုဂရန်တီဟာပြီးခဲ့တဲ့စက်တင်ဘာလနောက်ပိုင်းကဘင်္ဂလားဒေ့ရှ်နယ်စပ်မှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေကိုကိုယ်တိုင်သွားရောက်ခဲ့ပြီးတော့ဒုက္ခသည်တွေနဲ့တွေ့ဆုံခဲ့တာဖြစ်ပါတယ်။ရခိုင်ပြည်နယ်ကရိုဟင်ဂျာမွတ်စလင်ဒုက္ခသည်6သိန်းကျော်ထွက်ပြေးလာကြတဲ့အချက်တွေဟာကမ္ဘာပေါ်မှာအမြန်ဆုံးနှုန်းနဲ့ကြီးထွားလာနေတဲ့ဒုက္ခသည်ဆိုင်ရာအရေးပေါ်အခြေအနေတစ်ခုဖြစ်တယ်လို့မဟာမင်းကြီးဂရန်ဒီကပြောခဲ့ပါတယ်။ဒီဒုက္ခသည်တွေအတွက်အကူအညီတွေအကြီးအကျယ်လိုအပ်နေစေပဲလို့လည်းသူကပြောပါတယ
်။ He's not political work. He's not meant to favor one community over the other. On the contrary, is directed at all those who are in need.
ဒါကနိုင်ငံရေးကိစ္စမဟုတ်ပါဘူး။လူမှုအတိုင်းအဝိုင်းတစ်ခုကိုခြံထားပြီးနောက်အတိုင်းအဝိုင်းတစ်ခုကိုဦးစားပေးဆောင်ရွက်တာမျိုးလည်းမဟုတ်ပါဘူး။အကူအညီလိုအပ်သူအလုံးကိုရည်ရွယ်တာဖြစ်ပါတယ်။ဗုဒ္ဓဘာသာဝင်အတိုင်းအဝိုင်းကအကူအညီလိုတယ်ဆိုရင်လည်းသူတို့တွေအကူအညီခံစား권ရှိပါတယ်။ဒီအချက်ကိုအလေးနဲ့ထားထောက်ပြပြီးလက်ရှိကြိုးပမ်းမှုတွေကိုတိုးမြင့်လှုပ်ဆောင်ဖို့အရေးကြီးတယ်လို့ကျွန်တော်ထင်ပါတယ်
။လူမှုအတိုင်းဝိုင်းမခွဲခြားပဲလိုအပ်နေသူတွေအားလုံးအတွက်အကူအညီတွေပေးရနိုင်ဖို့ကုလသမဂ္ဂကကြိုးစားနေပေမဲ့ရခိုင်ပြည်နယ်အတွင်းလိုအပ်သူတွေထံအကူအညီတွေပေးနိုင်ဖို့မှာတော့မြန်မာအစိုးရဘက်မှအထူးကမူတည်တယ်လို့လည်းမဟာမင်းကြီးဂရန်ဒီကပြောပါတယ်။ရခိုင်ပြည်နယ်အတွင်းအကူအညီပေးရေးအဖွဲ့တွေအတားအဆီးမရှိကူညီခွင့်ရဖို့လိုအပ်တယ်လို့ဒီလိုကူညီပေးနေသူတွေအပေါ်မှာမုန်တီးကြံလိုတိုက်ခိုက်တာတွေမဖြစ်အောင်အစိုးရကထိန်းသိမ်းဆောင်ရွက်ပေးရမှာဖြစ်တယ်လို့သူကပြောပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့ဩဂတ်လအတွင်းအကြမ်းဖက်အဖွဲ့အာဆာကလုံခြုံရေးကင်းစခန်းတွေကိုတိုက်ခိုက်ခဲ့ပြီးတဲ့နောက်လုံခြုံရေးတပ်ဖွဲ့တွေရဲ့နယ်မြေရှင်းလင်းမှုတွေအတွင်းမှာလူခွင့်ရေးချိုးဖောက်မှုတွေကြကြပြန့်ပြန့်ရှိခဲ့ပြီးရိုဟင်ဂျာမွတ်စလင်6သိန်းကျော်အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံတဲထွက်ပြေးခဲ့ရပြီးတော့ဒါဟာလူမျိုးစုလိုက်တုတ်တင်ရှင်းလင်းရရောက်တယ်လို့ဆိုပြီးကုလသမဂ္ဂအပါအဝင်နိုင်ငံတကာလူခွင့်ရေးအဖွဲ့တွေကဆွဆွဲပြောဆိုနေကြတာပါမြန်မာတာဝန်ရှိသူတွေကတော့နိုင်ငံတကာရဲ့ဆွဆွဲပြောဆိုမှုတွေမှန်မှန်ကန်ကြောင်းတုံ့ပြန်ထားပြီးတော့လုံခြုံရေးတပ်ဖွဲ့တွေအနေနဲ့ဥပဒေနဲ့အညီကင်တွယ်ဆောင်ရွက်နေတာဖြစ်တယ်လို့တုံ့ပြန်ထားပါတယ်ဒုက္ခသည်များဆရာမဟာမင်းကြီးဖီလီပိုဂရန်ဒီဟာပြီးခဲ့တဲ့ဇူလိုင်လကမြန်မာနိုင်ငံကိုပထမဆုံးအကြိမ်9ရက်ကြာလာရောက်ခဲ့ပြီးမြန်မာအစိုးရအရာရှိတွေနဲ့တွေ့ဆုံခဲ့တဲ့အပြင်ရခိုင်ပြည်နယ်အတွင်းကဒုက္ခသည်စခန်းတချို့ကိုလည်းတွားရောက်ခဲ့ပါသေးတယ်ရှင်
။မက်ကီဘီထွေတင်ဆက်ပေးထားတာဖြစ်ပါတယ်။ဒေါက်တာရှင်များရှင်အခုတစ်ခါမှာတော့စနေနေ့ညထိုင်းလီလိုင်းစီစဉ်မှာဘာတွေဆွေးနွေးဖို့ရှိလဲဆိုတာကိုကြည့်ကြအောင်ပါ။
ရှင်မြတ်မြောရခိုင်မြောက်ပိုင်းရိုဟင်ဂျာဒုက္ခသည်တွေအရေးကိစ္စနဲ့ပတ်သက်ပြီးတော့မြန်မာနဲ့ဘင်္ဂလားဒေ့ရှ်အကြားပြည်ထောင်ငံအနေနဲ့ဂျောင်းဝင်နှိမ့်နှိုင်းပေးတဲ့နေရာမှာပြဿနာဖြေရှင်းရေးအတွက်အစ်စ်သုံးဆင့်ပါတဲ့ဖြေရှင်းနည်းတစ်ခုအစုပြုထားပြီးဖြစ်ပါတယ်။ဒါကိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကလက်ခံလို့ပဲမြန်မာနိုင်ငံဘက်ကလည်းအပြုသဘောတုံ့ပြန်ချက်ရထားပါပြီလို့ပြည်ထောင်ငံကြီးဝန်ကြီးကပြောပါတယ်။ပြည်ထောင်ငံအနေနဲ့အခုလိုမျိုးရခိုင်မြောက်ပိုင်းပြည်ပခကိုဂျောင်းဝင်နှိမ့်နှိုင်းပေးတာဟာအရင်သူတို့ရည်တည်တည်ကြအခြားပြည်တွင်းရေးကိုဝင်မဆွတ်ဖက်ဘူးဆိုတဲ့မူကနေပြီးတော့တွေးဖီသွားတဲ့သဘောလား။ရခိုင်ရေးနဲ့ပတ်သက်လို့တရုတ်ကဘားကြောင်များအဲ့လောက်ထိစိတ်ဝင်စားမှုရှိနေပါလေ။လာမယ့်စနေညပိုင်းတဲလီလိုက်စီစဉ်မှာဆွေးနွေးတော်ဖို့ရှိပါရယ်။ပါဝင်ဆွေးနွေးမဲ့သရရှင်တွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်တဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါရယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုံးတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါရယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-9554ဖြစ်ပါတယ်။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်စွန့်နေမြန်မြန်ကြမဲ့သတင်းရှင်တွေကိုကြည့်စုပါရခင်ဗျာ
။သတင်းရှင်တွေအနေနဲ့စနေနေ့ညတိုင်းလေးလိုင်းစီစဉ်မတိုင်ခင်အချိန်မီဆက်သွယ်ပြီးတော့ပါဝင်စွန့်နေမြန်မြန်လာကြဖို့ကိုလည်းထမှန်ဖိတ်ခေါ်လိုက်ပါရ။ရခိုင်သတင်းတွေကိုတင်ဆက်ပြီးရင်တဆက်ထဲမှာပဲဘူးတီတောင်မှာဒီတစ်ပတ်အတွင်းမှာပဲစိတ်ကြွဆေးပြားနှစ်တန်းနီးပါးဖမ်းပြီးတဲ့အကြောင်းတင်ဆက်ပေးကြပါရ။ နိုဝင်ဘာလ23ရက်နေ့ညနေပိုင်းတုန်းကရခိုင်ပြည်နယ်ဘူတီတောင်မြို့နယ်အမှတ်လေးရပ်ကွက်မှာစိတ်ကြွာစီတတန်းနီးပါးကိုဖမ်းဆီးမိပြီးတော့နောက်နိုဝင်ဘာလ20ရက်နေ့မှာလည်းနောက်ထပ်တတန်းနီးပါးထပ်မံဖမ်းဆီးမိခဲ့တယ်လို့ဘူတီတောင်မြို့နယ်ကဘူတီတောင်မြို့နယ်စခန်းမှုဒုရဲမှူးကြီးတောင်းကျွဲကပြောပါတယ်ကာလတံပိုးကြက်သိန်းပေါင်း 4,000 နီးပါးတံပိုးရှိတဲ့စိတ်ကြွစေမှုနဲ့ပတ်သက်ပြီးတော့ထိုင်းချေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ရခိုင်ပြည်နယ်ဘူတီတောင်မြို့နယ်အမှတ်၄ရပ်ကွက်မှာစိတ်ကြွစေပြတသန်းနီးပါးကိုဖမ်းဆီးမိခဲ့ပြီးတဲ့နောက်ဆက်တွဲအဖြစ်ရှားဖွေစစ်ဆေးချက်အရတပတ်အတွင်းမှာပဲနောက်ထပ်စိတ်ကြွစေပြတသန်းနီးပါးကိုဆက်လက်ဖမ်းဆီးမိခဲ့ကြောင်းဘူတီတောင်မြို့နယ်စခန်းမှုဒူရဲမှုကြီးတောင်းကျွဲကပြောပါရယ်အခုဆိုရင်ဖမ်းဆီးမိတဲ့စိတ်ကြွစေးပြားတွေဟာနှစ်တန်းနီးပါးရှိသွားပြီလို့ဆိုပါရယ
်ကျွန်တော်တို့ဘူတီတောင်မြို့နယ်ဦးတဲ့ကြီးပါရဲ့မြက်ဖက်တောင်ကျောပုံပေါ်ပေါ့ဒါပဲသူတို့တော်တဲ့လာတဲ့နေရာလေးတွေကျွန်တော်တို့လမ်းတရားကြည့်တာလေးနဲ့လိုက်ရှာကြည့်တာပေါ့သူတို့တစ်ချက်တွေပေါ်မူတည်ပြီးတော့ထုံထုံနေပါလေ6,650ကျွန်တော်တို့ကဒီပစ္စည်းမှာတကယ်မမိဘူးကြာတကယ်မရှိဘူးတော်တယ်မဖွက်တာတော့တွားတွေ့တာလေနှစ်သန်းနီးပါးလောက်ပေါ့ဗျာ17သိန်းရော19သိန်းလောက်ဖြစ်တော့မှာပေါ့
ပြီးခဲ့တဲ့အပတ်ကမူရည်ဆေးဝါးတသန်းနီးပါးကိုအိန္ဒိအိမ်ကဖမ်းဆီးမိရမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတာဝန်ရှိသူတဦးရဲ့မိသားစုဝင်တွေနေတဲ့အိမ်ဖြစ်ပေမဲ့ပါတီနဲ့သက်ဆိုင်ခြင်းမရှိကြောင်းနဲ့တရားခံတဦးကိုတော့ဖမ်းမမိသေးဘူးလို့လည်းဒူရဲမှုကြီးကပြောဆိုပါတယ်
။ဟုတ်ရပါတီနဲ့တော့မဆိုင်ပါဘူး။ပါတီဝင်လားမဝင်လားအဲ့ဒါတော့မသိဘူးကြာ။ဟိုပါတီကိစ္စနဲ့တော့မဆိုင်ပါဘူး။သူတို့ပါတော့သူတို့လုပ်ကြတာပါ။နောက်ပြောင်းမမိသေးဘူး။အဲ့ဒီနောက်တစ်ယောက်ကိုပဲတန်လျက်ရှိလို့အဲ့ဒီတစ်ယောက်ကိုပဲအမှုဖွင့်ထားပါတယ်။ပိုင်ရှင်လည်းတော့မဟုတ်ဘူးပေါ့။
မငြိမ်မသက်မှုတွေဖြစ်နေတဲ့ရခိုင်ပြည်ဘင်္ဂလားနယ်ဇက်ဖြစ်တဲ့ဘူတီတောင်နဲ့မောင်တော်မြို့နယ်တွေမှာ2016နဲ့2018ခုနှစ်ထဲမှာတော့စိတ်ကြွစေးတွေအများအပြားဖမ်းဆီးမိနေတာပါ။အောက်တိုဘာလ18ရက်နေ့နဲ့18ရက်နေ့တွေမှာလည်းရခိုင်ပြည်နယ်မောင်တော်မြို့ဝင်စစ်စေးရေးဂိတ်နဲ့မြို့ထဲရဲကင်းလှည့်ချိန်မှာလည်းစိတ်ကြွစေးပြသက်တမ်း၄သိန်းကျော်ကိုဖမ်းဆီးမိခဲ့ပါတယ်။မောင်တော်မြို့နယ်ထောက်ပို့တပ်ရင်းအမှတ်828ကတပ်သား2ဦးသေဆုံးလာတဲ့စိတ်ကြွစေးပြသက်တမ်း8သိန်းကျော်ကိုလည်းအောက်တိုဘာလ10ရက်နေ့ကဖမ်းဆီးမိခဲ့ပါတယ်။တပတ်အတွင်းဖမ်းမိတဲ့စိတ်ကြွစည်းပြား2သန်းနီးပါးဟာကာလတံပိုးကြက်သိန်းပေါင်း 4,000 နီးပါးတံပိုးရှိပြီး2018ခုနှစ်ထဲမှာဆိုရင်ဘူတီတောင်မြို့နယ်ထဲမှာအများဆုံးဖမ်းဆီးမိတာဖြစ်တယ်လို့လည်းဘူတီတောင်မြို့နယ်အာဏာပိုင်တွေကပြောဆိုခဲ့ပါတယ်ရှင်။
ထိုင်းနိုင်ငံနဲ့အေးမှသတင်းပေးပို့ထားတာဖြစ်ပါတယ်။အခုတစ်ခါမှာတော့အမေရိကန်ပြည်အောင်စုမှအသင်းဖွက်လိုက်တဲ့ပြားလိုက်အကြောင်းကိုတင်ဆက်ပေးကြပါတယ်။ခရီးရန်ဘာသာဝင်တွေရဲ့တမာကျန်းစာအုပ်ဟာဆိုရင်ကမ္ဘာပေါ်မှာအယောင်ရာဆုံးစာအုပ်လို့သတ်မှတ်ကြပါတယ်။ဒီဘာသာမျိုးစုံကပုံစံမျိုးစုံနဲ့အဓိပ္ပာယ်ဖွင့်ဆိုထားတဲ့တမာကျန်းစာအုပ်နဲ့ပတ်သက်တဲ့တမာကျန်းစာပြားလိုက် Museum of the Bible ကို Washington DC မြို့တော်ကျမတို့ VOA ရုံးချုပ်နဲ့မလန်းမကန်းပါပဲမကြခင်ကအသစ်ဖွင့်လိုက်ပါတယ်။အမေရိကန်လွှတ်တော်အဆောက်အုံနဲ့လည်းနှီးတဲ့ဒီ Washington DC ရဲ့အချက်ကြာကြတဲ့နေရာမှာဒီပြတိုက်ကိုဒေါ်လာတန်900အကုန်ကျခံပြီးဆောက်လုပ်ထားတာဖြစ်ပြီးတော့ရှေးဟောင်းပစ္စည်းတွေထိတွေ့ပြီးတော့မေးခွန်းမေးနိုင်တဲ့ဖန်သားပြင်တွေအပါအဝင်ခေတ်ဆက်ဆက်ကတမာကျန်းစာအုပ်တွေကိုလည်းပြသထားပါတယ်။ဒါပေမဲ့ဒီတမာကျန်းစာပြတိုက်မှာအငင်းပွားစရာကိစ္စတွေရှိနေတယ်လို့ကျမတို့ VOA သတင်းတောက် Deborah Block ကသတင်းပေးပို့ထားတဲ့ပတ်သက်ပြီးတော့ဆက်လည်လာကြည့်အောင်ပါ။ပြားလိုက်မှာဆိုရင်မတူညီတဲ့တမာကျန်းစာအုပ်တွေတမာကျန်းစာအုပ်နဲ့ပတ်သက်တဲ့သချင်းတွေ Hebrew Jew ဘာသာဝင်တွေရဲ့တမိုင်းစာတွေတဲကဇလန်းတွေအပြင်တမာကျန်းစာအုပ်နဲ့ဆိုင်တဲ့ခေတ်သစ်ဒီဇိုင်းဆင်ထားတဲ့ fashion ဝတ်စားတွေကိုလည်းကြားသာထားပါတယ်။ဒီရင်းနီးစင်ဘဝဖြတ်တန်းရမှာနန်းညုံပေးတဲ့အတွက်တမာကျန်းစာအုပ်ကအရေးပါကြောင်းပြတဲ့အမှုဆောင်ညွှန်ကြားရေးမှူးတိုနီဆိုက်ကပြောပါတယ်
။ So we're concentrating on
ဒီကနေ့သင်ယူစရာတွေအများကြီးရှိပါတယ်။တမကျန်းစာရဲ့တမိုင်းကြောင်းဇလန်းနဲ့လူတွေပေါ်တက်ရောက်မှုကိုအဓိကထားပြသထားတာပါ။ပြရိတ်ကိုလာသူတွေအနေနဲ့ဒီအမခန်းနဲ့စာအုပ်ကိုပိုနားလည်နိုင်ဖို့ကိုယ်တိုင်လေ့လာသင်ယူနိုင်ဖို့ကျွန်တော်တို့မျှော်လင့်ပါတယ်
။ဒီပြရိတ်ဟာခရစ်ယာန်ဘာသာဝင်တွေအတွက်ပဲမဟုတ်တဲ့အကြောင်းသူကဆက်ပြောပါတယ်။ပြရိတ်ခန်းမတွေကိုအတွေ့အမြင်ရှုထောင့်မျိုးစုံကပညာရှင်တရားကျော်တို့ကတာဝန်ယူပြီးတော့ခင်းကျင်းထားတာဖြစ်ပြီးတော့ဘယ်လူမျိုးဘာသာဝင်မျိုးမဆိုလေ့လာနိုင်တဲ့နေရာအဖြစ်ဖန်တီးထားတယ်လို့သူကပြောပါတယ်။ပြရိုက်လာကြည့်သူတွေကိုယ်တိုင်သိလိုတဲ့အချက်ကိုခလုတ်နှိပ်ပြီးတော့မေးမြန်းနိုင်တဲ့ဖန်သားပြင်တွေမှာအမှုပညာစနယ်ပြသမှုတွေကလာရောက်သူတွေကိုဖျော်ဖြေရလဲရောက်ဘ ഹു တုတာလဲပေးနေတာကိုဓာတ်လေကားတွေတည်းထီထောင်တွေ့နိုင်ကြပါလေ။ယေရှုခရစ်တော်ကြီးပြရာနဇာရက်မြို့ပုံတူစောက်ထားတဲ့လမ်းတွေမှာလဲလာရောက်သူတွေကလမ်းလျှောက်လို့ရပါတယ်။ပြရိုက်ခင်းကျင်းပြတာရေးတာဝန်ခံ Seth Bollinger ကအခုလိုပြောပါတယ်။
Where when you walk in you feel
ပြရိုက်ထဲဝင်လိုက်တာနဲ့လူငယ်တဲ့နှစ်ပေါင်း2000ကိုပြန်ရောက်သွားသလိုခံစားရအောင်ဖန်တီးထားတာပါ
ဒီတမာကျန်းစာပြတိုက်ကို conservative evangelical christian steve green ကတည်ထောင်ခဲ့တာဖြစ်ပြီးတော့သူဟာဆိုရင်ကမ္ဘာအကြီးဆုံးပုဂ္ဂလိကပိုင်အမှုပညာနဲ့လက်မှုပစ္စည်းဆိုင် hobby lobby ပိုင်ရှင်လည်းဖြစ်ပါတယ်
but our role here is to present the ကျွန်တော်မိသားစုရဲ့တပ်ဝင်ယုံကြည်မှုကိုဖုံးကွယ်ထားဖို့ဆိုတာကတော့ခက်ခဲတဲ့အရာပါ။ဒီတမာကျန်းစာအုပ်ကိုယုံကြည်ပါတယ်။ဒါပေမဲ့ဒီပြတိုက်မှာတော့တမာကျန်းစာအုပ်ကိုအချက်ကျကျရှုထောင့်နေကမြင်အောင်တင်ဆက်ပေးဖို့ကကျွန်တော်တို့တာဝန်ဖြစ်ပါတယ
်။ဒါပေမဲ့ liberal evangelical Christian လို့ခန့်ယူထားတဲ့ John Fee ကတော့ဒီအချက်ကိုမေးခွန်းထုတ်ပါတယ
်။ As much as they want to try to stay new
တမာကျန်းစာကိုဗမ်းလိုက်တဲ့ရှုထောင့်ကနေကြည့်မယ်တင်ဆက်ပေးမယ်ဆိုပြီးဘလို့ပဲပြောပြောတမာကျန်းစာကဘာသာရေးတပ်ဝင်ယုံကြည်မှုတစ်ခုတည်းရဲ့ဒီခေါ်ပေါင်းများစွာနဲ့ချိဆက်နေတဲ့အတွက်လဲတမာချန်းစာအုပ်ကိုဗမ်းလိုက်ပဲတင်ဆက်ပေးနိုင်ဖို့ဆိုတာကတော့အင်မတန်မောက်ကိုခက်ခဲပါလိမ့်မယ်
။ဂျူးဘာသာဝင်ဖြစ်တဲ့ George Town တက္ကသိုလ်ပေါမောက်ခ Jack Bellingham Bro ကတော့ဒီပြတိုက်မှာဖုံးကွယ်ထားတဲ့နောက်ွယ်ကရွေချက်ရှိတယ်လို့ယူဆပါရတ
ယ်
။လာကြည့်သူတွေခရစ်တော်အပေါ်သက်ဝင်ယုံကြည်လာအောင်တမာချန်းစာပါအကြောင်းအရာတွေကိုယုံကြည်လာအောင်ဘာသာပြောင်းလာအောင်လုပ်မဲ့ရွေချက်ဒီပြတိုက်မှာမရှိဘူးလို့ပြောရင်တော့ရည်စရာဖြစ်မှာပါ။
မေကင်ပြောင်စုရဲ့မျိုးတော်မှာဒီပြတိုက်ဆောက်တာကနောက်ွယ်ကရည်ရွယ်ချက်ရှိရှိနဲ့ဆောင်ရွက်တာလို့ဖီကမြင်ပါ
တယ်
ဒီပြတိုက်ကိုဒီမှာဆောက်တာကတော့ Steve Green ရဲ့မိသားစုယုံကြည်သူလိုမျိုးဧဝံဂေလိခရစ်ယာန်နေနားလဲတဲ့ရှုထောင့်ကနေတမာချန်းဆန်ကအစိုးရခရစ်ယာန်ယုံကြည်မှုတွေကိုအမေရိကန်ယဉ်ကျေးမှုအမေရိကန်နိုင်ငံရေးအတွက်အချက်အချာအကျဆုံးမျိုးတော်ဖြစ်တဲ့ဒီနေရာကိုရောက်လာအောင်လုပ်ဖို့ဆိုတဲ့ကြိုးပမ်းမှုကလွယ်လို့တခြားရည်ရွယ်ချက်တွေကိုတွေးနိုင်မှုတော့ခက်ခဲပါတယ
်ဒီပြတိုက်မှာပြထားတဲ့အံပွဲရှေးဟောင်းပစ္စည်းတွေထဲမှာနိုင်ငံပြင်ပကခိတငားထားပြီးတော့ပြတိုက်မှာခဏပြထားတာတွေရှိသလို Steve Green မိသားစုရဲ့ကိုပိုင်ရှေးဟောင်းပစ္စည်းစုစည်းမှုကနေပြထားတာလည်းအများပြပါဝင်ပါတယ် Green မိသားစုပိုင်ရှေးဟောင်းပစ္စည်းတချို့ဟာဆိုရင်အီရတ်နိုင်ငံကနေခိုးထုတ်ရောင်းချတဲ့ခိုးရပါပစ္စည်းဖြစ်တဲ့အတွက် Green မိသားစုကဒီပစ္စည်းကိုလက်လွတ်လိုက်ရတဲ့အပြင်ဒေါ်လာ3သန်းလဲထံငွေဆောင်ခဲ့ရပါတယ်ပြတိုက်အနေနဲ့ဒီရှေးဟောင်းပစ္စည်းတွေကိုမူရင်းနိုင်ငံတွေစီပြန်ပို့ဖို့လိုလားကြောင်း Steve Green ကVOA ကိုပြောပါတယ
် There's any artifact that we have that they
ကျွန်တော်တို့ရှိတဲ့ရှေးဟောင်းပစ္စည်းတွေအတွက်ပိုင်းရှင်ထွက်လာပြီးပြန်တောင်းရလဲကိစ္စမရှိပါဘူး
ဒီအငင်းပွားမှုအပေါ်မှာရောပြည်သူတွေဘယ်လိုမြင်ကြပါသလဲပြတိုက်ကိုကိုယ်တိုင်လာကြည့်ပြီးတော့ဆုံးဖြတ်ကြဖို့ပြတိုက်တာဝန်ရှိသူတွေကဖိတ်ခေါ်လိုက်ပါတယ်ရှင်ဖြူရီကနေပိုလိုနေညနေခင်းစီစဉ်လေးကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။သောတာရှင်များရှင်မကြခင်မှာတင်ဆက်ပေးမယ့် View American တန်ညဘက်9နာရီနေ10နာရီအထိမြန်မာဘာသာစီစဉ်နေမှာတော့မြန်မာလူထုနဲ့ကျန်းမာရေးဥကြစံသားရဲ့မြန်မာရေးသုံးသက်ချက်အပြင်အပတ်စဉ်အားကစားကဏ္ဍစာရီကိုနားဆင်ကြဖို့ရှိပါတယ်။ကိုရိုနာဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကကြီးညာပေးပါမယ်ရှင်။
ယူဂိုစလာဗီးယားနိုင်ငံမပြိုကွဲခင်1990ပြည့်လွန်နှစ်တွေတွင်လက်နက်ကင်ပြစ်ခတ်တွေမှာဆေးရဆွေးမှုတွေကျူးလွန်မှုတွေအတွက်ဘော့စနီးယားဆပ်တပ်ဖွဲ့ခေါင်းဆောင်ရကူမလာရစ်ကိုနယ်သာလန်နိုင်ငံသဟိတ်မြို့ကကုလသမဂ္ဂရဲ့ယူဂိုစလာဗီးယားဆိုင်ရာဆေးရဆွေးခုံရုံးကဒီကနေ့ပဲတသက်တကျွန်းစီရင်ချက်ချလိုက်ပါတယ်ပြပေးရေးယူလာတွေတုတ်တင်ရှင်းလင်းမှုတွေတပြတ်မှုတွေနေရက်ကနှင်းထုတ်တာတွေနဲ့အရသားတွေပေါ်ဥရိမဲ့တက်ခတ်မှုတွေပါဝင်ဆွဲချက်ပေါင်း17ခုနဲ့10ခုအတွက်ပြစ်ရှိကြောင်းတရားရုံးကဆုံးဖြတ်လိုက်တာပါစစ်ကောင်းဆောင်ဟောင်းမလာရီရှာဆာရီနီကာမြို့ကဘော့စနီးယားမွတ်စလင်တွေကိုရှင်းလင်းဖြစ်စီဖို့ရည်ရွယ်ကြကြောင်းနဲ့ဆာရီဘုံမြို့မှာလည်းဘုံကျဲတက်ခတ်မှုတွေလက်ဖြောင့်တနသမားတွေရဲ့ပြစ်ခတ်တပြတ်မှုတွေနဲ့ထိတ်လန့်ကြောက်ရွံ့အောင်အရသားတွေတည်ဆုံးအောင်ကိုယ်တိုင်ညွှန်ကြားခဲ့ကြောင်းလည်းခုံရုံးကဆုံးဖြတ်ခဲ့တာပါဇင်ဘာဝေနိုင်ငံကနေပေါင်းများစွာအုပ်ချုပ်ခဲ့တဲ့ရောဘတ်မူဂါဘီသမရယာရုကနှုတ်ထွက်သွားပြီးတဲ့နောက်သမရအဖြစ်ဒုသမရဟောင်းအီမန်ဆမနန်ဂါဝါတောက်ချန်နေမှာကျန်းသစ်စာချင်းစုတောင်းယူမှာဖြစ်တဲ့ကြောင်းနိုင်ငံပိုင်သတင်းဌာနကကြေညာလိုက်ပါတယ်ဒုသမရဟောင်းဇင်ဘာဝေကိုပြန်လာဖို့ရှိနေချိန်မှာပဲသမရအဖြစ်တောင်းယူမဲ့သတင်းကိုဒီကနေ့ထုတ်ပြန်ကြေညာလိုက်တာပါလက်ဗရွန်သမရမက်ကေအရွန်ရဲ့မိတ္တရက်ခံချက်ရယာရုကနှုတ်ထွက်မဲ့စီစဉ်ကိုစိုင်းငံ့ထားလိုက်တဲ့အကြောင်းဝန်ကြီးချုပ်ဆရစ်ဟာရီကဒီကနေ့ပြောဆိုလိုက်ပါတယ်။သမန္တနဲ့နောက်ထပ်တိုင်းပင်ဆွေးနွေးမှုတွေလုပ်နိုင်အောင်အချိန်ပိုရဖို့ရည်ရွယ်တယ်လို့လည်းပြောဆိုခဲ့တာပါ
။သတင်းကြေချုပ်ကိုကိုအောင်လင်ဦးကကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညနေအတွက်စီစဉ်ထုတ်လို့ရမှုကတော့ကိုညာဝင်းအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Alfredo ဖြစ်ပါတယ်။ကျွန်မအီသန်စင်ပါရှင်။ View American တန်ရဲ့ရုပ်မြင်သံကြားအစီအစဉ်လေးကိုည9နာရီမှာ Asia Set 7ကနေလည်းတိုက်ရိုက်ဖန်ယူကြည့်ရှုနိုင်ပါတယ်။ညပိုင်းမြန်မာဘာသာစီစဉ်လေးကိုည9နာရီနဲ့10နာရီအထိ line to meter 24 25နဲ့51တူကနေလည်းနားဆင်နိုင်ပါတယ်။သောတာရှင်ပေါင်းကိုအထူးပဲကျေးဇူးတင်ရှိပါတယ်။ကျန်းမာရှင်လန်းကြပါစီရှင
This program has come to you from the Voice of America, Washington.